India မြန်မာထိုင်းနိုင်ငံနိုင်ငံရေးဝန်ကြီးတွေဂျူလိုင်16ရက်ကတွေ့ဆုံခဲ့တဲ့မဲခေါင်ကင်းကအစည်းအဝေးမှာအိန္ဒိယအနေနဲ့ရလဒ်တစုံတရာမထွက်ဖဲမြန်မာနဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးအတုံးကြကန်တက်တက်သားဖြစ်သွားတဲ့အကြောင်းနိုင်ငံရေးလှိလာသူတွေကပြောကြပါတယ်။ဒီအကြောင်းကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါ
။တနင်္ဂနွေနေ့ကထိုင်းနိုင်ငံဘန်ကောက်မှာကျင်းပသွားတဲ့မဲခေါင်ကင်းကအစည်းအဝေး MGC မှာသုံးနိုင်ငံအဝေးပြေးလမ်းမကြီးတည်ဆောက်ရေးကိုဥတီဆွေးနွေးခဲ့ပေမဲ့အချိန်ကကျင်းပတဲ့ဒီအစည်းအဝေးဟာထိုင်းနဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံရေးအတုံးချမှုတသက်ဖြစ်ကြောင်းမြန်မာနိုင်ငံရေးလေးလာသူတွေကသုံးသပ်ပါတယ်။အင်ဒိုနီးရှားခီးစဉ်ကနေထိုင်းကိုရောက်လာတဲ့အိန္ဒိယနိုင်ငံသားကြီးဝန်ကြီးဒေါက်တာဂျိုင်ရှန်ကာဟာမဲခေါင်ကင်းကပူးပေါင်းဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်အောက်မှာထိုင်းနဲ့မြန်မာစစ်ကောင်စီနိုင်ငံသားကြီးဝန်ကြီးတွေကိုတွေ့ဆုံခဲ့တာပါ။ရာခိုင်နှုန်း90နီးပါးပြည်စည်းနေတဲ့သုံးနိုင်ငံအဝေးပြေးလမ်းမကြီးတည်ဆောက်ရေးလုပ်ငန်းမှာမြန်မာဘက်ကကြန့်ကြာနေတာကိုအိန္ဒိယဘက်ကအဓိကထားဆွေးနွေးခဲ့ပါတယ်။တကယ်တော့ဒီတွေ့ဆုံဆွေးနွေးပွဲဟာမကြခင်အနားယူတော့မဲ့ထိုင်းအိမ်ဆောက်အစိုးရအဖွဲ့ကမြန်မာစစ်ကောင်စီကိုနိုင်ငံတကာကအတိအမှတ်ပြုလာအောင်ဖန်တီးပေးတဲ့တွေ့ဆုံပွဲတစ်ခုလို့သာမြင်မိကြောင်း India for Myanmar ကစလိုင်းဒွန်ခါကပြောပါတယ်။ဒါကြောင့်အိန္ဒိယကအတုံးချခံသက်သက်ဖြစ်နေတယ်လို့သူကဆိုပါတယ
်။ဒီတွေ့ဆုံမှုကိုကြည့်မယ်ဆိုရင်အိန္ဒိယဘက်ကနေရလဘာမှတိကျကျမျှော်လင့်လို့ရတဲ့ဟာမျိုးမရှိပါဘူး။ပထမဆုံးရတော့ထိုင်းနိုင်ငံခြားရေးဝန်ကြီးအလေးမကြခင်မှာအနားယူတော့မယ်။နော်ဒီစကားစကားလည်းဒီနှစ်နှစ်ကျော်ထိပြည်သူလက်ခံမှုမရတဲ့ခါကျတော့ယနေ့ချင်းဒီတိုင်းပြည်ကိုအုပ်ချုပ်ခွင့်မရတဲ့ဒီစကားစဖြစ်နေတယ်ဆိုတော့အဓိကအဖြစ်ဒီတွေးဆမှုကတော့ဘလို့ခေါင်းစဉ်မျိုးပဲတတ်တာဘလို့အခြေအနေမျိုးပဲအခြေခံပြောမဆွေးနွေးဒီရလကတော့ဘာမှအိန္ဒိယအတွက်အသုံးဝင်တာမရှိဘဲနဲ့ဒီဟာကိုအမြင့်ထွက်အောင်တုံးနေတဲ့ဟာကတော့ဒီစကားစနိုင်ငံခြားရေးဝန်ကြီးပါပဲမြန်မာနိုင်ငံစကားစပါပဲဒီအာဏာရှင်တွေရဲ့အတုံးချမှုကိုအိန္ဒိယကသတိမထားဘဲနဲ့လိုက်လျောအတုံးချခံနေတဲ့ပုံစံမျိုးလို့ပဲကျွန်တော်မြင်ပါတယ
်အိန္ဒိယဟာမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေအယက်သားတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးလူသိရှင်ကြားမှတ်ချက်ပေးဝေဖန်တာမျိုးမရှိခဲ့ပါဘူးဒီသုံးနိုင်ငံတွေ့ဆုံပွဲမှာတော့မြန်မာနဲ့နယ်စပ်လုံခြုံရေးကိုစိုးရိမ်မိကြောင်းမကြသေးခင်ကသူ့နိုင်ငံသားတချို့တပ်ဖြတ်ခံရတဲ့ကိစ္စကိုရည်ညွှန်းပြီးပြောခဲ့ပါတယ်။ချင်းလက်နက်ကင်တပ်ဖွဲ့ CDF ကတော့လူသက်တည်းခံကိုဖမ်းဆီးပြီးအိန္ဒိယကိုလွှဲပြောင်းပေးခဲ့ပါတယ်။ဒီကိစ္စကိုကြည့်မယ်ဆိုရင်အိန္ဒိယအနေနဲ့သူ့ရဲ့နယ်စပ်လုံခြုံရေးမှာစစ်ကောင်စီကိုအားကိုးလို့မရတာထင်ရှားကြောင်းစလိုင်းဒိုခတ်ကပြောပါတယ်။နယ်စပ်လက်နက်ကင်တွေကအိန္ဒိယနဲ့ပူးပေါင်းမှုအစဉ်နဲ့ဖြစ်နေတယ်ဆိုတဲ့ကြေညာချက်တွေလည်းရှိနေတာပါ။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာမြန်မာအိန္ဒိချင်းတရုတ်နိုင်ငံကချင်းကပ်ပုံမျိုးပဲမြန်မာအပေါ်ချင်းကပ်နေပုံရတယ်လို့စလိုင်းဒိုခကပြောပါတယ
်ဒီအိန္ဒိယကတော့တောက်လျှောက်သူမြန်မာနိုင်ငံပေါ်မှာချင်းကပ်မှုကလုံတမြကကျွန်တော်တို့ပြည်သူတွေတောင်းဆိုပြီးမှပြည်သူတွေနဲ့ပူးပေါင်းပေးဖို့ဆိုတဲ့တောင်းဆိုချက်တွေကိုမျက်ကွေပြုပြီးမှတရုတ်ရဲ့တဲ့လှုပ်ဆောင်ချက်အတိုင်းကိုဒီအတုခိုးပြောမှလိုက်လုံနေတဲ့အနေအထားဖြစ်တယ်ဆိုတော့ဒီအိန္ဒိယရဲ့လက်ရှိလှုပ်ဆောင်ချက်တွေကိုကျွန်တော်တို့ခြုံပြမှတုံးတက်မယ်ဆိုရင်ဒီစကားစရှိကနေသူ့ကိုချိုးရှိပွားရေးပြန်လေပတ်အောင်အကာအကွယ်ယူနိုင်မလားမယူနိုင်ဘူးလားဆိုတဲ့ဟာကိုဒီတွန်းနေတဲ့ပုံစံမျိုးဖြစ်တယ်ဒီပုံမှာစကားစကားလေးအကာအကွယ်မပေးနိုင်ဘူးဆိုရင်နောက်ပိုင်းကျရင်အိန္ဒိယရဲ့ယက်တီချက်ကလည်းပြောင်းလဲလာနိုင်ခြေရှိတယ်လို့တော့ကျွန်တော်တုံးတက်မြင်ပါတယ်
အိန္ဒိယဟာနေဆက်ကနာဂတဘုံကိစ္စမှာစစ်ကောင်စီရဲ့အကူအညီနဲ့အပေးယူလုပ်ပြီးနှိမ်နှင်းခဲ့တာမျိုးရှိပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ဆက်ဆံရေးကိုသူကဆက်ရှိချင်နေတာပါ။တရုတ်နိုင်ငံနဲ့လည်းနေဆက်ပြဿနာတွေရှိနေပေမဲ့ BRI စီမံကိန်းမှာတရုတ်နဲ့ပူးပေါင်းဖို့လည်းကတိပြုထားပါတယ်။ဒါတွေအလုံးကိုအိန္ဒိယကအပေးယူလုပ်ပြီးတန်ကင်းတမန်ကင်းနဲ့စီးပွားရေးကိုချိန်ညှိထားတယ်လို့တချို့ကဆိုပါတယ်။ဒါကြောင့်လည်းလက်ရှိမြန်မာအရေးမှာတက်လာတဲ့အစိုးရတရားနဲ့ဆက်ဆံမယ်ဆိုတဲ့သဘောထားရှိကြောင်းနိုင်ငံရေးသုံးသပ်သူဦးဖေတန်းက VOA ကိုပြောပါတယ်
။ဒီလိုကြီးဒီအစည်းအဝေးနိုင်ငံပါညာချုပ်ကျော်နေတဲ့လက်ရှိမှာဒီမိုကရေစီအားစုကိုအားပြရတော့မသိဘူးပေါ့နော်။ဒုက္ခသည်တွေကိုတောင်းပါပြုနေတဲ့သိပြီးတော့မစိုးရတာလို့လက်ခံရတဲ့ရှိမရှိလို့ဒီပေါ်လာတဲ့အားစုတွေဆိုတော့ဒီမှာအပြီးပါလည်းမပြူဘူး၊ပြီးပြတာလည်းမရှိဘူး။ဒါကတောက်လျှောက်အိန္ဒိယရဲ့ခြေသုံးပါတဲ့ policy ပေါ့။သူတို့ရဲ့တရုတ်နဲ့ဆက်ဆံရတဲ့မဖြစ်ရှိအဲ့ဒီကျုပ်ကတော့စီးပွားရေးနဲ့မြန်မာနဲ့ဆက်ဆံရေးကြတော့အဲ့ဒီနယ်စပ်ဒေသလုံခြုံရေးကိုသူကအဓိကတော့သူကမခွဲအပြားလားသူတို့နှိမ်နှင်းခဲ့တာတွေရှိတယ်ပူးပေါင်းဆောင်ရွက်ခဲ့တာတွေရှိတယ်အဲ့ဒီခုချိန်မှာတော့သူတို့အနေနဲ့ပ
ဒါပေမဲ့ဒေါ်လာယင်းအဖွဲ့အစည်းတွေဘက်ကအသာစီးရလာရင်တော့အိန္ဒိယရဲ့အမြင်ကပြောင်းလဲသွားနိုင်တယ်လို့သူကဆိုပါတယ်ဒေါ်လာယင်းအင်အားစုတွေကလည်းအိန္ဒိယအကူအညီနဲ့မြန်မာပြည်တွင်တရုတ်နှောင်းမှုကိုလျှော့ချနိုင်ဖို့မျှော်လင့်ထားကြောင်းလဲဥပိတ်တန်းကပြောရေးကိုပြောဆိုပါတယ်ခင်ဗျာ